တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ကြတဲ့မိုင်းကြရန်စီနူပွဲအကြောင်းဖြစ်ပါတယ်။21ရာစုပင်လုံပြည်တော်စုငြိမ်းချမ်းရေးညီလာခံမတိုင်ခင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ကြတဲ့ဒီမိုင်းကြရန်ညီလာခံကနေလက်နက်ကိုင်အဖွဲ့တွေအားလုံးလက်ခံနိုင်တဲ့ရေဘူးရအခြေခံမူသဘောတူညီချက်တချို့ကိုပဲချမှတ်နိုင်ခဲ့ပြီးတော့ရှေ့ဆက်သွားရမယ့်21ရာစုပင်လုံအတွက်ဘာအားလုံးကနေလက်ခံတဲ့နိုင်ငံရေးမူပေါင်းတရချမှတ်နိုင်မှုကတော့အတော်လေးကြိုးစားရအောင်ပဲလို့သုံးသပ်မှုတွေရှိပါတယ်။၅ရက်တာကျင်းပခဲ့တဲ့ကချင်ပြည်နယ်မိုင်းကြရန်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့မျက်နှာစုံကြီးအစည်းအဝေးညီလာခံအပေါ်လူအများဘလောက်မျှော်လင့်ချက်ရှိသလဲဆိုတာဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။ကချင်ပြည်နယ်မိုင်းကြရန်မြို့မှာဇူလိုင်လ26ရက်နေ့ကနေဇူလိုင်လ30ရက်နေ့အထိ၅ရက်တာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းအားလုံးရဲ့မျက်နှာစုံကြီးအစည်းအဝေးကြီးကတော့ပြီးဆုံးသွားပြီဖြစ်ပါတယ်။မိုင်းကြရန်ညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းပေါင်း18ဖွဲ့ကခေါင်းဆောင်နေတိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေငြိမ်းချမ်းရေးအကျိုးတော်ဆောင်တွေအပါအဝင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ Nanvia အပါအဝင်တရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်ပါတက်ရောက်ခဲ့တာပါ။21ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးအကျိုးညှိနှိုင်းရေးနဲ့အနာဂတ် Federal Democracyပြည်ထောင်စုတည်ဆောက်ရေးနိုင်ငံရေးဘုံသဘောထားရရှိရေးဆိုတဲ့အဓိကရည်ရွယ်ချက်နှစ်ခုနဲ့ကျင်းပခဲ့တဲ့ဒီမိုင်းကြရန်ညီလာခံမှာခေါင်းစဉ်ကြီး၄ခုကိုအဓိကထားဆွေးနွေးခဲ့ကြတာပါပင်လုံလက်ဆွဲစာတမ်းဖက်ဒရယ်ပြည်ထောင်စုနဲ့ပြည်내ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပါဝင်ရမယ့်အခြေခံမူတွေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအခြေခံမူဖက်ဒရယ်ပြည်ထောင်စုတပ်မတော်ကိုအယက်သားအုပ်ချုပ်မှုအောက်ထားရှိရေးအပါအဝင်နိုင်ငံရေးမူပေါင်းတွေကိုအဓိကဆွေးနွေးပြီးဘုံသဘောထားတချို့ကိုစုစည်းနိုင်ခဲ့တယ်ဆိုတာအစည်းအဝေးအပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီမိုင်းကြရန်ညီလာခံကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့ဘုံသဘောထားတချို့ကိုစုစည်းနိုင်ခဲ့တယ်ဆိုတာကိုခြားပြနိုင်ခဲ့တယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ
်ဒီ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ NCA ကိုလက်မှတ်မရေးထိုးထားတဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာကြောချင်းကပ်ပြီးတော့ပူးပေါင်းဆောင်ရွက်မှပြည်တွင်းငြိမ်းချမ်းရေးကိုတကယ်ဖော်ဆောင်နိုင်မယ်ဆိုတဲ့ရေပုံရသဘောတူညီချက်တစ်ခုကိုတော့ဟိုရလိုက်တယ်လို့ကျွန်တော်နားလည်တယ်ဒါပေမဲ့မိုင်းကြရန်အစည်းအဝေးမှာသတင်းထုတ်ပြန်ချက်တွေထွက်တယ်။ဒါပေမဲ့တရားဝင်ပေါ်လေဆုံးဖြတ်ချက်ပေါ်လေ resolution သဘောမျိုးထွက်တာတော့မတွေ့ရဘူး။အဲ့ဒီအခါကျတော့ကျွန်တော်အမြင်ကတော့မိုင်းကြရန်ဒီအစည်းအဝေးရဲ့အလွန်မှာဆက်ပြီးတော့ဆွေးနွေးညှိနှိုင်းရမယ့်သဘောတွေရှိအောင်မယ်လို့ကျွန်တော်မြင်တယ်။အဲ့တော့တနည်းအားဖြင့်ပြောရင်တော့ဒါဟာ process တစ်ခုရဲ့ဟိုအစလို့ကျွန်တော်ကမြင်တယ်။အဲ့ဒီနောက်ပိုင်းမှာဒီတိုင်းမလနဲ့ကင်အဖွဲ့အစည်းတွေဂျားထဲမှာရောဒီတိုင်းနာလနဲ့ကင်အဖွဲ့အစည်းတွေနဲ့ဒီအစိုးရတက်မတော်ရှားမှာရောဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အချိန်ယူရအောင်မယ်လို့ကျွန်တော်ကတော့မြင်တယ်ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံပေါ့လေ21ရာစုပင့်လို့ဟာတိုင်းနာလနဲ့ကင်အဖွဲ့အစည်းအားလုံးမပါဝင်နိုင်ဘူးဆိုရင်နော်နိုင်ငံကြီးရဟိုအားကောင်းဖို့အလားအလာနည်းတယ်လို့ကျွန်တော်ကယူဆတယ်အဲ့ဒီအတွက်ကြောင့်မလို့အစိုးရအနေနဲ့ကိုအတက်မတော်အနေနဲ့ကိုနောက်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနေနဲ့ရောတိုင်းသားပါတီတွေနေနဲ့ရောပွန့်ပွန့်လင်းလင်းပြည်နိုင်ဆွေးနွေးပြီးတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာအားလုံးပါဝင်နိုင်အောင်ထောက်ဆောင်ဖို့လိုအပ်တယ်လို့မြင်တယ်
ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ငြိမ်းချမ်းရေးနဲ့တိုင်းရင်းသားအရေးဆောင်ကြီးအကဲခတ်နေတဲ့ရှမ်းပြည်နယ်တီဘောမြို့နယ်ကဦးရဲထွန်းကတော့ဒီမိုင်းကြရန်ညီလာခံဟာအောင်မြင်တဲ့ညီလာခံလို့သုံးသပ်နိုင်ခဲ့ပေမဲ့ရှေ့ဆက်ညှိနှိုင်းဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေဖြတ်တန်းရမှာတွေတော့အများကြီးရှိနေသေးတယ်လို့သူကပြောပါတယ်
။အဲအောင်မြင်တယ်လို့ပြောနိုင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ရဲ့ရည်ရွယ်ချက်ကဆွေးရတဲ့နဲ့တွေ့တဲ့အခါမှာညီညွတ်ညွတ်နဲ့သူတို့ရဲ့သဘောထားတစ်ခုပြင်ပြဖို့ဆိုတဲ့အခါကျတော့အဓိကအားဖြင့်တော့ဒေါန်ဆန်းစုကြည်အနေနဲ့ကဖက်ဒရယ်စနစ်ရဲ့အနှစ်သာရတွေကိုသူကနားလည်အောင်ထုတ်ကင်ပြီးဒီနှစ်ခုကိုပေါင်းကပ်ပေးနိုင်ဖို့လိုတာပေါ့တစ်ဖက်စလုံးကရွေ့လာအောင်သူစူးစမ်းရလိမ့်မယ်လွယ်တော့မလွယ်ဘူးအဲ့ဒါလို့လုပ်ပြီးတော့တစ်ဖက်စလုံးလက်ခံလာနိုင်မှလက်ခံတဲ့အနေအထားရောက်မှဒီစနစ်ကအောင်မြင်လိမ့်မယ်လို့ထင်တယ်
ကချင်ပြည်နယ်ကကချင်မျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ဥက္ကဋ္ဌဦးလမောင်လာထောင်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းအားလုံးအခုလိုမျက်နှာစုံကြီးစီးဝေးမှုကနေ8021ရာစုပင်လုံညီလာခံကိုအကုန်လုံးတက်ရောက်နိုင်မှုမျှော်လင့်ကြောင်းပြောပါတယ်
။ဟုတ်ကဲ့နှစ်ကြဲနဲ့ကုတိပေါ့လေခံစားလာတဲ့တိုင်းသားတွေအဲ့မှာမြင့်ဒီကွာတန်ပင်ညှိနှိုင်းပြီးတော့လက်ရှိအစိုးရနဲ့ဘုရားတန်ပင်ပြီးတော့ကိုလိုလားတဲ့အရာကိုဟိုညှိညှိနှိုင်းနှိုင်းနဲ့ပြည့်မြတ်သွားမယ်ဆိုတဲ့အရာအင်မတန်မှကောင်းတဲ့အရာပဲလို့ကျွန်တော်အဲ့လိုမြင်တယ်ပြဿနာဆိုတာညှိညှိနှိုင်းနှိုင်းနဲ့လို့သွားမှဟိုပြဿနာအလုံးကိုဖြေရှင်းနိုင်မှာလေအဲ့ဒါကြောင့်ဒီတိုင်းသားတွေသူ့ရဲ့လိုလားချက်တွေကိုကိုလိုညှိညှိနှိုင်းနှိုင်းနဲ့ ဟိုဒီခုလက်ရှိအစိုးရနဲ့ညှိနှိုင်းပြီးလုပ်သွားတဲ့အရာမို့လို့အောင်မြင်မှာပဲလို့ကျွန်တော်နေတယ်အဲ့လိုလဲမျှော်လင့်တယ်လေ
ဒီမိုင်းကြရန်အစည်းအဝေးအပြီးမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့ဘုံသဘောထားတွေကိုစုစည်းနိုင်ခဲ့ပြီးအတီးပြုတ်ဖို့ဖြည့်ဆွတ်ဖို့ပြင်ဆင်ဖို့လိုအပ်နေသေးတဲ့အကြောင်းအရာတွေကိုဆက်လက်လှုပ်ဆောင်နိုင်မှုအရေးရှေ့ဆက်ပြီးတော့အပြစ်ရထားတဲ့လက်နက်ကိုင်အဖွဲ့ရဲ့လုပ်ငန်းအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေး DPN ကိုယ်စားလှယ်အဖွဲ့တို့ပူးတွဲနီးလန်းရှာတဲ့နီးလန်းနဲ့ရှေ့လုပ်ငန်းစဉ်တွေကိုဆောင်ရွက်မယ်ဆိုတာကိုလည်းမိုင်းကြရန်ညီလာခံအပြီးဇူလိုင်လ30ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲပြောဆိုထားပါတယ်ရှင်